ပြီးခဲ့တဲ့2015နိုဝင်ဘာရွေးကောက်ပွဲကာလမှာပြည်ထောင်စုရွေးကောက်ပွဲကော်မရှင်လူမှုအဖွဲ့အစည်းတွေနဲ့နိုင်ငံရေးပါတီတွေအားလုံးဟာရွေးကောက်ပွဲဆိုင်ရာအသိပညာအားနည်းချက်တွေအများကြီးရှိခဲ့တဲ့အတွက်လူမှုအပေါ်ပညာပေးရေးတွေလုပ်တဲ့အခါမှာစ조사အားထုတ်ဖို့လိုအပ်နေသေးတယ်လို့တက်ရောက်လာသူတွေကဆင်းရဲကြပါတယ်။ရွေးကောက်ပွဲဟာပွင့်လင်းမြင်သာမှုရှိပြီးအများယုံကြည်တဲ့ရွေးကောက်ပွဲတစ်ခုဖြစ်ခဲ့ပေမဲ့အားနည်းချက်အများကြီးရှိခဲ့တယ်လို့လည်းပြောပါတယ်။ဒါအပြင်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဟာမဲဆန္ဒရှင်စည်းရုံးတွေနဲ့ပတ်သက်ပြီးဝေဖန်ခံရတာတွေလည်းအများကြီးရှိခဲ့တယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်အဖွဲ့ဝင်ဦးဝင်းကိုကပြောပါတယ်
။ပြည်ခဲ့တဲ့ရွေးကောက်ပွဲမှာကျွန်တော်တို့ဗုဒ္ဓဘာသာမဲဆန္ဒရှင်စည်းရုံးပြုလုပ်ခြင်းကဏ္ဍမှာမီဒီယာသီးသီးလူမှုအဖွဲ့အစည်းသီးသီးနဲ့နိုင်ငံရေးပါတီသီးသီးရဲ့ဝေဖန်ပြောဆိုမှုတွေလည်းကျွန်တော်တို့အများကြီးရှိခဲ့ပါတယ်။ဒီပိုင်းမှာအဓိကအဖြစ်ပြောရရင်တော့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ရဲ့ကြိုးပမ်းဆောင်ရွက်မှုတစ်ခုတည်းနဲ့မပြီးပါဘူး။သက်ဆိုင်ရာ government institution များဖြစ်တဲ့ဌာနဆိုင်ရာများရဲ့စည်းရုံးမှတ်တမ်းမှုနဲ့ပြည်သူလူထုရဲ့ပူးပေါင်းပါဝင်မှုတွေဟာအားရကျင့်သားတော့ပေါ့မရရှိတာတွေရှိခဲ့ပါတယ်။ဒါအပြင် ID ပေါ့ကျွန်တော်တို့နိုင်ငံရဲ့အတွေ့အကြုံလည်းမှမှုရ information technology ကိုကမ္ဘာနိုင်ငံတွေဆီကနေပြီးတော့နိနာမိတ္တရယူပြီးတော့ဆောင်ရွက်ရတဲ့အခါမှာတခါတည်းရန်မြန်မာနဲ့မတိုက်ညီတဲ့ဤပညာများကိုကျွန်တော်တို့လွယ်မကျင့်သုံးမိတာရှိပါတယ်
အဲ့ဒီလိုနည်းပညာအားနည်းမှုတွေကြောင့်မဲဆန္ဒရှင်စင်းမှာနာမည်ရှာဖို့အခက်အခဲတွေရှိခဲ့ပေမဲ့ရွေးကောက်ပွဲမှာနာမည်မပါလို့မဲမပေးရတာမျိုးတော့မရှိသလောက်နေခဲ့ပါတယ်။ကြိုတင်မဲနဲ့ပတ်သက်ပြီးဥပဒေပြဋ္ဌာန်းချက်တွေကိုသေချာမသိကြတဲ့အတွက်ပြည်ပကမဲဆန္ဒရှင်တွေမှာအခက်အခဲဖြစ်ရတာတွေရှိတယ်လို့လည်းပြောပါတယ်။စင်ကာပူ၊ဂျပန်၊ကိုရီးယားစတဲ့ပြည်ပနိုင်ငံရောက်ရွှေ့ပြောင်းအလုပ်သမားတွေရဲ့အရေးအတွက်နဲ့တန်ယုံဝန်ထမ်းအရေးအတွက်မမျှတာကြောင့်အခက်အခဲဖြစ်ရတာလို့ဦးဝင်းကိုကပြောပါတယ်။
ပြပမှာရှိကြတဲ့မက်ဆန္ဒရှင်များရဲ့အင်အားရဲ့အခြေအနေအရအင်အားသိများလာတဲ့အခါမှာကျွန်တော်တို့နိုင်ငံရဲ့အခြေအနေအရသက်ဆိုင်ရာ legal framework ဥပဒေပြဋ္ဌာန်းချက်များအရသက်ဆိုင်ရာတန်ရုံးမှာရှိတဲ့တန်မှတ်ကြီးများနဲ့တန်ရုံးဖွဲ့ကိုပဲအားကိုးပြီးတော့ဒီဟာတွေကိုဆောင်ရွက်လိုက်တဲ့အခါမှာတန်ရုံးအင်အားရှိတဲ့ဝန်ထမ်းနဲ့အဲ့ဒီနိုင်ငံမှာရောက်ရှိနေတဲ့မြန်မာမက်ဆန္ဒရှင်များနဲ့မကန်ပြီးတော့ဝတ်လို့တအားကြီးွားတယ်ကြုံတွေ့ရတယ်အခုတစ်ပြင်းစင်ကာပူဂျပန်ဆိုအဆရှိတဲ့နေရာတွေမှာဆိုရင်ကျွန်တော်တို့ရှိတဲ့တန်ယုံဝန်ထမ်းနဲ့လာရောက်လဲပေးလိုတဲ့မက်ဆန္ဒရှင်နဲ့ဘလို့မှမမျှတာတဲ့အခြေအနေတွေလည်းကျွန်တော်တို့ကြုံတွေ့ရပါတယ်
2010ရွေးကောက်ပွဲနဲ့2012ကြားပြတ်ရွေးကောက်ပွဲတွေမှာရွေးကောက်ပွဲစောင့်ကြည့်လေ့လာတဲ့လူမှုအဖွဲ့အစည်းတွေအနေနဲ့မဲယုံတွေအတွင်းမှာတရားဝင်လေ့လာခွင့်မရပေမဲ့2015ရွေးကောက်ပွဲမှာတော့ပထမဆုံးလေ့လာခွင့်ရခဲ့တာဖြစ်ပါတယ်။ဒါပေမဲ့ရွေးကောက်ပွဲမတိုင်ခင်ရွေးကောက်ပွဲဆိုင်ရာအသိပညာပေးလှုပ်ဆောင်တဲ့အခါမှာအရက်ဖက်အဖွဲ့အစည်းတွေအတွက်လုံခြုံမှုအားနည်းချက်ရှိခဲ့တယ်လို့ PIS အဖွဲ့ကကိုဆိုင်ရဲကြော်စာမြင့်ကပြောပါတယ်။အ
ာနာလည်းပြောဖို့ဒီဘက်ကလည်းမလုပ်လို့စစ်တပ်တွေကဘယ်လိုဆိုလို့ရှိရင်ရက်ဖက်ဘက်ကစီရင်ရေဘုံတိုင်း education civic education အရေးကြီးတယ်။ဒါနဲ့လည်းကျွန်တော်တို့ဘာပြောပြရလဲဆိုလို့ရှိရင်ဥမာရက်ဖက်ဘက်ကစီရင်တွေကိုလုံလုံစိတ်ချရတဲ့ space မရှိဘူး။ဆိုတော့က civic education ပေးခြင်းနဲ့ဘုံတိုင်း education ပေးခြင်းနဲ့ဆိုလို့ရှိရင်လုံသွေးရက်ဖက်တွေကလာပြီးတော့မှရဲပဲတော့တော့စာဖတ်တော့တော့ကူတော့တော့လာပြီးတော့မှဘယ်လိုလုပ်တာဘာလုပ်မှာလို့ဆိုတဲ့ကျွန်တော်အခုချိန်ကျွန်တော်တို့ကအဲ့ဒီလုံလုံစိတ်ချရတဲ့ space မရှိဘူး။အဲ့လို space မျိုးကကျွန်တော်တို့ကဖန်တီးပေးနိုင်မှာဆိုရင်ရက်ဖက်ဘက်ကစီရင်ပို့ပြီးတော့ပုံမှန်လေးပေါင်းတယ်ပိုပြီးတော့တော့တော့ဘာလို့လဲပုံနေပြောလာတယ်ပိုပြီးချိုးရှိ
ရွေးကောက်ပွဲလေလာစောင့်ကြည့်မှုအတွက်နိုင်ငံတကာအဖွဲ့အစည်းတွေကပြည်တွင်းအဖွဲ့အစည်းတွေကိုရန်ပုံငွေတစ်ခုတည်းထောက်ပံ့တာမျိုးမဟုတ်ဘဲဤပညာပါအထောက်ပံ့ပေးဖို့လိုအပ်တယ်လို့လည်းဆွေးနွေးကြပါတယ်ပြီးခဲ့တဲ့နိုဝင်ဘာရွေးကောက်ပွဲကာလမှာမီဒီယာရဲ့ပါဝင်မှုနဲ့ပတ်သက်ပြီးတော့လည်းဆွေးနွေးခဲ့ကြပါတယ်သတင်းမီဒီယာတွေအများစုကရွေးကောက်ပွဲသတင်းတွေရေးတဲ့အခါအကောင့်မြင့်ရေးသားမှုတွေအားနည်းတာကနန်းတင်ချာအရေးအတွက်ပေါ်မူတည်ပြီးရေးသားတာတွေအားနည်းတယ်လို့လည်းတက်ရောက်လာတဲ့သတင်းမီဒီယာကိုစားပြုသူတွေကဆွေးနွေးကြပါတယ်ဒီနေ့ကျင်းပတဲ့ဆွေးနွေးပွဲမှာပြည်ထောင်စုရွေးကောက်ပွဲကော်မရှင်နိုင်ငံရေးပါတီတွေလူမှုအဖွဲ့အစည်းတွေနဲ့မီဒီယာတွေကကိုယ်စားလှယ်လူဦးရေ60နီးပါးတက်ရောက်ခဲ့ပြီးကြိုတင်မဲပေးခြင်းလုပ်ငန်းစဉ်မဲဆန္ဒရှင်ပညာပေးလုပ်ငန်းမဲဆန္ဒရှင်စည်ရင်ပြုစုခြင်းဆိုင်ရာလုပ်ငန်းစဉ်အပါအဝင်ခေါင်းစဉ်ခုနှစ်ခုနဲ့ဆွေးနွေးခဲ့ကြပါတယ်ရှင်